ဘာသာရေးဒီကုံတွေထပ်မဖြစ်ဖို့ကာကွယ်တဲ့အနေနဲ့ဗုဒ္ဓဘာသာတန်ဃာတို့တပါးမျက်နှာဖုံးမှာစလိုက်လာထုတ်ထိုင်းမဂ္ဂဇင်းရဲ့ The Face of Buddhist Terra ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုမြန်မာအစိုးရကမနေ့ကပိတ်ပင်လိုက်ပါတယ်။ဒီဆောင်းပါးဟာအစ္စလမ်ဘာသာကိုပုတ်ခတ်ဟောပြောနေတဲ့အစွန်းရောက်တန်ဃာတပါးဖြစ်တဲ့ဥဝိရသူနဲ့ပတ်သက်ပြီးရေးသားထားတဲ့ဆောင်းပါးလေးဖြစ်ပါတယ်။အသေးစိတ်အပြည့်စုံကိုနားဆင်ကြကြအောင်ပါရှင်။ဇူလိုင်လထုတ်ထိုင်းမဂ္ဂဇင်းပါ The Face of Buddhist Terra ဆောင်းပါးကိုမြန်မာနိုင်ငံတွင်းမှာဖြန့်ချိခွင့်မပြုဘဲအစိုးရကတားမြစ်ပိတ်ပင်လိုက်တဲ့အကြောင်းဇွန်လ25ရက်နေ့မှာရက်စွဲနဲ့အရေးပေါ်ကာလစီမံခန့်ခွဲရေးဗဟိုကော်မတီကကြေညာလိုက်ပါတယ်။ဒီကြေညာချက်အရလူမျိုးရေးနဲ့ဘာသာရေးအဓိကယုံတွေထပ်မံမဖြစ်ပွားစေရေးအတွက်ကာကွယ်နိုင်ရန် Times Magazine ပါ The Face of Buddhist Terra ဆောင်းပါးကိုမြန်မာနိုင်ငံတွင်းမူရင်းဖြစ်စေမိတ္တူဖြစ်စေရောင်းချခြင်းဖြန့်ချိခြင်းမပြုဘဲဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးနိုင်ငံပိုင်ရုပ်မြင်သံကြားလိုင်းကလည်း Times Magazine ပါအချက်ဟာဘာသာမတူတဲ့လူနည်းစုအတွင်းမှာယုံကြည်မှုတည်ဆောက်ဖို့အစိုးရရဲ့ကြိုးပမ်းမှုတွေကိုပြပြစီနိုင်တဲ့အကြောင်းအင်္ဂါနေ့ကထုတ်လွှင့်ခဲ့ပါတယ်။မြန်မာအစိုးရပြောခွင့်ရဦးရဲထွတ်ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာလည်း Times Magazine မှာဖော်ပြထားတဲ့ The Face of Buddhist Terra ဆောင်းပါးပါအချက်အလက်များဟာပြည်တွင်းမှာတည်ဆောက်နေတဲ့ဘာသာပေါင်းစုံကြားလားလည်မှုတည်ဆောက်ရေးလုပ်ငန်းစဉ်တွေကိုအနှောက်အယှက်ဖြစ်စေနိုင်တဲ့အပြင်မလိုလားအပ်တဲ့ဘီအနေရည်များကိုကြားရောက်နိုင်ကြောင်းနဲ့ဖွဲ့စည်းပုံအခြေခံပုံမှန်361 362 363နဲ့364ပါနိုင်ငံသားများရဲ့မူလအခွင့်အရေးနဲ့တာဝန်များကိုလည်းဖောက်ဖျက်ရာကြားရောက်နိုင်တဲ့အကြောင်းသုံးသပ်တွေးရှိရတဲ့အကြောင်းမလို့အရေးပေါ်ကာလစီမံခန့်ခွဲရေးဗဟိုကော်မတီကလိုအပ်သလိုအရေးယူဆောင်ရွက်ပေးနိုင်မှုမြစ်တိုင်ရက်ခံမှုဆုံးဖြတ်ခဲ့တယ်လို့အင်္ဂါနေ့ကဖော်ပြထားပါတယ်ဒီလိုပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးဝါရဲ့သတင်းစာဆရာကြီးဦးဝင်းတင်ကမြမအာနာပိုင်တွေဟာပြည်တွင်းမီဒီယာတွေအပေါ်ပြုမှုဆက်ဆံတယ်လို့ပြည်ပမီဒီယာတွေကိုလည်းထိန်းချုပ်ဖို့ကြိုးပမ်းတာဖြစ်တယ်လို့အခုလိုပြောဆိုပါတယ်
ပြည်ပမီဒီယာတွေတော့လုံရင်တော့ဘယ်ရမလဲဗျာပြည်ပမီဒီယာဆိုတာကကမ္ဘာနဲ့အဟွမ်းဩဇာရှိတဲ့သတင်းစာနယ်ဇင်းတွေရတော့ဘာလို့ပြောပြောလွတ်လပ်တဲ့စာနယ်ဇင်းတွေဖြစ်တယ်ဆိုတာကိုသူတော့မပတ်ဘူးဖြစ်တယ်အဲ့တော့ပြည်တွင်းကသဘောကတော့ဗာနဲ့ဆိုတော့ပြည်တွင်းကမီဒီယာတွေကိုသူတို့လည်းကြီးကြီးလို့ဒီအမေမန်တီးတယ်လို့ပဲအပြည့်ပြွားမီဒီယာတွေလဲဆိုတာလေဝင်ကြည့်ချင်တာပေါ့လေဝင်ကြည့်လို့မရရင်တော့မှပြွားမီဒီယာတွေကိုလေလေချင်းနဲ့လေပြားချင်းနဲ့ဟဲ့လားဟန်တားချင်းနဲ့ပေါ့အဲ့ဒါကြီးရှိနေတယ်လို့ကျွန်တော်ကစားတယ်အဲ့ဒါကြောင့်သူတို့လိုအမေစားတာဘာလဲဆိုတော့ကိုကူကိုယ်တိုင်ကိုယ့်ဘက်ကဒီကိုထိနေမှုပြင်ဆင်မှုအဲ့ဒါပြောင်းလဲမှုတို့မို့လို့ဘာကစွာတုံ့ပြန်မှုလူတွေဆိုတာတော့ဘုံဒီပတ်ဖို့မရသေးဘူးလို့ကျွန်တော်အဲ့လိုပဲစား
မဂ္ဂဇင်းရဲ့မျက်နှာဖုံးမှာအစွန်းရဗုဒ္ဓတန်ဃာတဦးဖြစ်တဲ့ဦးဝီရသူရဲ့ပုံနဲ့ဖော်ပြထားပြီးတော့ The Face of Buddhist Terra ဗုဒ္ဓဘာသာရဲ့ကျန်းမာသောမျက်နှာစာဆိုတဲ့ခေါင်းစဉ်နဲ့ဖော်ပြထားခဲ့တာဖြစ်ပါတယ်။ဦးဝီရသူဟာမြန်မာနိုင်ငံအတွင်းမှာမွတ်စလင်လူနည်းစုတွေဟာလူမျိုးရေးနဲ့အမျိုးသားလုံခြုံရေးအတွက်ချင်းချောက်မှုတစ်ခုဖြစ်တယ်ဆိုပြီးအစွန်းရဟောပြောမှုတွေကိုစားခဲ့တဲ့တန်ဃာတစ်ပါးလည်းဖြစ်ပါတယ်။ဒါအပြင်မွတ်စလင်ပိုင်စီးပွားရေးလုပ်ငန်းတွေကိုတပိတ်မှောက်ဖို့နဲ့ဗုဒ္ဓဘာသာဝင်အမျိုးသမီးတွေဘာသာကြားအမျိုးသားတွေနဲ့လက်ထပ်ထိများတဲ့အပေါ်ကန့်သတ်ချက်တွေချမှတ်ထားတဲ့မျိုးဆောင်ဥပဒေမူကြမ်းဆိုတာကိုဥပဒေအဖြစ်ပြဋ္ဌာန်းနိုင်မှုဥပဒေရသူနဲ့တန်ခါတချို့ကစူးစမ်းခဲ့ပါတယ်။ဒီဆောင်မှာကြဗုဒ္ဓဘာသာဝင်အများအပြားဒေါသထွက်ခဲ့ရပြီးဒါဟာဗုဒ္ဓဘာသာကိုညှို့နှွမ်းစေတယ်ဆိုပြီးကန့်ကွက်ချက်ကိုသမရယုံကတင်းငွေတွေနဲ့မှထုတ်ပြန်ကြေညာခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တည်းအတွင်းမြန်မာနိုင်ငံမှာဘာသာရေးအဓိကယုံဖြစ်မှုတွေကြောင့်အစ္စလမ်ဘာသာဝင်တွေအများစုပါဝင်တဲ့လူပေါင်း250နီးပါးတေဆုံးခဲ့ပြီးထောင်ထဲချီအိုမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။မြန်မာအစိုးရရဲ့တိုင်းပြည်ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးလှုံ့ဆော်နေတဲ့အချိန်မှာအခုလိုဇူလိုင်လထုတ်ထိုင်းမဂ္ဂဇင်းပါ The Face of Buddhist Terra ဆောင်းပါးကိုမြန်မာနိုင်ငံတွင်းမှာဖြန့်ချိခွင့်မပြုဘဲတားမြစ်ပိတ်ပင်လိုက်တာပဲဖြစ်ပါရဲ့ရှင်။